VOA မြန်မာပိုင်းရဲ့ဆောင်းပါးရှင်ဦးစီသူအောင်မြင့်ဟာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေစီကိုတက်မတော်နဲ့အင်ဆောင်အစိုးရပေါ်မှာမတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့ဆိုတဲ့သတင်းဆောင်းပါးတွေရေးသားပေးဖို့လို့ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့တက်မတော်သတင်းမှန်ကြံကြားရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကဦးစီသူအောင်မြင့်ကိုပုံမှန်905ကာဂျီပုံမှန်124ကာဂျီတို့နဲ့တရားစွဲဆိုထားတာပါအခုလိုမျိုးစစ်ကောင်စီဘက်က VOA ဆောင်းမရှင်ဦးစီသူအောင်မြင့်နဲ့ပတ်သက်လို့သတင်းထုတ်ပြန်တဲ့အပေါ်မှာ VOA မြန်မာပိုင်းရဲ့ဌာနမှူးဦးတန်းလွင်ထွန်းရဲ့သဘောထားအမြင်ကိုဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ကျွန်တော်အနေနဲ့ပထမဆုံးပြောရရင်တော့ VOA ဟာသတင်းတွေကိုအမှန်ကန်ဆုံးနဲ့အမျှတဆုံးဖြစ်အောင်စီစစ်ပေးနေတဲ့သတင်းဌာနတစ်ခုဖြစ်တယ်ဆိုတာပဲဖြစ်ပါတယ်ကျွန်တော်တို့ဘယ်ဘက်ကမှမလိုက်ပါဘူးအဲ့တော့မြန်မာနိုင်ငံကအလွတ်တန်းသတင်းသမားတယောက်ဖြစ်တဲ့ဦးစီလူအောင်မြင့် VOA ကိုပေးပို့တဲ့သတင်းသုံးသပ်ချက်ဆောင်းပါးတွေဆိုရင်လည်းအချက်မဲ့ကိုအခြေခံပြီးတော့သုံးသပ်ရေးသားထားတာဖြစ်စီဖို့ပဲကျွန်တော်တို့အဓိကထားပြီးတော့စီစစ်ပြီးတော့အံ့လွင့်ပေးနေတာဖြစ်ပါတယ်အဲဒါကြောင့်မလို့ဒီဦးစီလူအောင်မြင့်ကိုစစ်ကောင်စီအစိုးရကဖမ်းဆီးရဲဆိုတဲ့နေရာမှာ VOA ကိုသတင်းဆောင်းပါးရေးသားပေးပို့လို့ဆိုရဲစွပ်စွဲချက်နဲ့ဖမ်းရဲဆိုရင်တော့ဒါဟာသတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့ပြောချင်ပါတယ်ဖြစ်ပြနေတဲ့အခြေအနေတွေကိုထောက်ပြရေးသားဖို့ဆိုတာဟာသတင်းသမားတွေရဲ့အဓိကတာဝန်ဖြစ်ပါတယ်။အဲတော့အဲ့လိုမှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကလည်းတစ်ဆင့်ပြည်သူတွေသားကအဆန်းကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့ပဲကျွန်တော်အားလိုက်ကိုပြောချင်ပါတယ်။နောက်ထပ်ပြောချင်တာကတော့ဦးစီတို့အောင်မြင့်ကိုအမြန်ဆုံးတွေ့ပေးပါလို့လည်းတောင်းဆိုချင်ပါတယ်။